to the Voice of America in Burmese.
မင်္ဂလာပါရှင်2020ခုနှစ်ဖေဖော်ဝါရီလ24ရက်တနင်္လာနေ့ VOA အမေရိကန်တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မမအိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟာအမာဒါဘက်မြို့မှာပရိသတ်တိန့်ကျော်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ယာရုကနေနှုတ်ထွက်စာတင်တဲ့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကိုယာယီဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူဖို့မလေးရှားဘုရင်ကပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့အကြေညာပေးပါမယ်ရှင်
။ဒီကနေ့ညပိုင်းသတင်းလွှာတွေမှာတော့ဒီကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံပြည်ရန်ဒုတိယအဖြစ်အများဆုံးတောင်ကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေကြားဒီရောဂါကိုကူးစက်မှုလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ရုံကပြောပါတယ်။
လူမြန်မာလူသားတွေထဲမှာတော့ပူဆက်ခံရတဲ့ကုလနာမရှိသေးပါဘူးကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့ဆက်စပ်မပြတ်ပါတော့ဒေတာလိုက
်ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ဖို့ပိတ်ထားတဲ့မူဆက်ရွှေလီကုန်သွယ်ရေးခိုင်ကိုမနေ့ကပြန်ဖွင့်ပေးလိုက်ပေမဲ့ယာနှုံးပြေကုန်သွယ်မှုပြန်ဖြစ်မလာသေးတဲ့အခြေအနေမက်ဆော့ဆေးရုံမှာတော့တရုတ်နိုင်ငံသားတဦးကိုရိုနာဗိုင်းရပ်စ်ကံတရားရှိတဲ့အကြောင်းအွန်လိုင်းမှာပြန့်နှံ့ခဲ့ပေမဲ့စီးချုံနဲ့ကြောက်ကပ်ရောင်ဝေဒနာခံစားနေရတဲ့သူတွေဖြစ်တဲ့အကြောင်းမြို့တော်ဝင်ရဲ့ရှင်းလင်းချက်နဲ့အတူအီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ152ဦးရှိပြီးအနည်းဆုံး3ဦးသေဆုံးခဲ့လို့လူသွားအလာများတဲ့နေရာတွေကိုအစိုးရကပိတ်ပင်လိုက်တဲ့အကြောင်းတွေနှာစင်ကြရပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပါမယ်ရှင
်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေကိုနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အတွက်အမေရိကန်နဲ့အိန္ဒိယကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအာမဒါဘက်မြို့ကအာဏာသာဝန်ကြီးမှပရိသတ်သတင်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့ခုလိုပြောကြားသွားပါတယ်
။ As we continue to build our defense cooperation,The United States looks forward to providing India with some of the best and most feared military equipment.
နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုကိုဆက်လက်တည်ဆောက်နေတာနဲ့အတူကမ္ဘာပေါ်မှာအကောင်းဆုံးနဲ့ခင်အမီဆုံးအမေရိကန်စစ်လက်နက်ပစ္စည်းတချို့ကိုအိန္ဒိယကိုရောက်ချသွားမယ်လို့သမ္မတထရမ့်ပြောကြားသွားတာပါ။အစ်စ်မြင့်လေကြောင်းရန်ကာကွယ်ရေးစနစ်အပြင်လက်နက်တပ်ဆင်ထားတဲ့အဝေးထိန်းလေယာဉ်တွေရောလက်နက်မပါတဲ့အဝေးထိန်းလေယာဉ်တွေကိုပါရောက်ချသွားမယ်လို့သမ္မတကကြေညာသွားပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးအတူလက်တွဲဆောင်ရွက်သွားဖို့နှစ်နိုင်ငံလုံးတန်တိထန်ခိုင်းပါတယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအနေဖြစ်နေချိန်တွားရောက်တဲ့အခုခေတ်စဉ်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စမပါဝင်ဘူးလို့သမ္မတထရမ့်ကအစိုးရပိုင်းကပြောထားပေမဲ့ဒီကနေ့မိန့်ခွန်းပြောကြားစဉ်မှာတော့အိန္ဒိယနဲ့အကြီးအကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်သွားမယ်လို့ကတိပြုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းအသစ်တစ်ခုအနေနဲ့ပေါ်ထွက်လာလိမ့်မယ်လို့ဆိုပြီးကုန်သွယ်ရေးသဘောတူညီချက်အတွက်အကောင်းမြင်ပြောကြားသွားပါတယ်အစင်အလာအရမိတ်ဖက်တွေဖြစ်တဲ့နှစ်နိုင်ငံပေါင်းပြီးတော့ကဘာကြီးငင်းချမ်းရေးလုံခြုံရေးတိုးတက်ရေးတွေကိုအတူတကွဆောင်ရွက်သွားနိုင်မယ်လို့ဝန်ကြီးချုပ်မိုဒီကဆိုပါတယ်သမ္မတထရမ့်နဲ့သမ္မတကရောမလာနီယာထရမ့်တို့ဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြာခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူတွားရောက်ခဲ့ပါတယ်အဲဒီနောက်တောင်းတောင်းဖြတ်ဖြတ်ကြိုဆိုနေကြတဲ့ပရိသတ်ကြီးကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအာဂရာမြို့မှာရှိတဲ့တတ်မဟာဂူဘိမန်ကိုသမ္မတထရမ့်တွားရောက်ခဲ့ပါတယ်အခုညပိုင်းမှာတော့ညူဒေလီမြို့တော်ကိုရောက်ရှိသွားပါပြီရှင်
တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာတောင်ကိုရီးယားနိုင်ငံမှာစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူကအတည်ပြုပြောလိုက်တာကြောင့်လည်းတောင်ကိုရီးယားမှာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့ရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ် 3 ပြည့်ချက်ကိုတောင်ကိုရီးယားနိုင်ငံကနေပြီးတော့အမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နိုင်သမျှလုံနိုင်သမျှမတွတ်မဆုတ်လှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိ3ပေးချက်အစင်ရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်အနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူသွားလာမှုတွေကိုကန့်တတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစဖွင့်ရက်ကိုလည်းတပတ်အထိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့အခုတင်းလာနေမှာနောက်ထပ်ယောဂပူးကူးစက်ခံရသူ409ဦးရှိတယ်လို့ကြေညာလိုက်တာကြောင့်ယောဂပူးကူးစက်ခံသူဟာတရုတ်နိုင်ငံမှာစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ကူးစက်ခံရတဲ့သူအများစုကတော့ယောဂပူးအဓိကပြန့်နှံ့မှုဖြစ်တဲ့ဟူဘေးပြည်နယ်ထဲမှာဖြစ်ပါတယ်။ယ ယောဂဘူးကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်သေဆုံးတဲ့သူဟာ152လာရာကြောင့်လဲတရုတ်မှာသေဆုံးတဲ့ရေတွက်ဟာဆိုရင်ခုဆိုစုစုပေါင်း2592ဦးရှိသွားပြီဖြစ်ပါတယ်။တရုတ်ပြည်ပမှာတော့ယောဂဘူးကူးစက်ခံထားတဲ့သူဟာ2000ကျော်ရှိနေပြီးတော့သေဆုံးတဲ့ရေတွက်ဟာလည်း20ကျော်နေပါပြီ။အီရန်နိုင်ငံမှာတော့ virus ကြောင့်သေဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါတယ်။ကူဝိတ်နိုင်ငံမှာယောဂပူကူးစက်ခံထားသူ3ဦးတွေ့ထားရတာကြောင့်သတိပေးချက်တွေထုတ်ပြန်နေရမှာဒီကူဝိတ်မှာရှိတဲ့မြန်မာတန်ရုံးကလည်းကူဝိတ်မှာရှိတဲ့မြန်မာလူမျိုးတွေကိုကျန်းမာရေးသတင်းနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါတယ်။ဘာရိန်းနိုင်ငံမှာလည်းယောဂပူကူးစက်ခံသူ2ဦးတွေ့ထားပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြင့်ဆောင်ရွက်နေရပါတယ်။ကာနီဗယ်ပွဲတော့အားလုံးကိုဖျက်ထားတယ်လို့ပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖြောပြီးပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း9000ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းတွေဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပူကူးစက်ခံရတဲ့အရေအတွက်ဟာ150ဦးထိရှိသွားပြီဖြစ်ပါတယ်
။အီရန်နိုင်ငံကနေအာဖဂန်နစ္စတန်နိုင်ငံကိုမကြာခင်ကမှပြန်ရောက်လာသူတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့အတွက်နိုင်ငံအနောက်ပိုင်းကဆေးရုံတစ်ခုမှတီးကြားခွဲကုသပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အိမ်နီးချင်းအီရန်မှာတော့COVID-19 ရောဂါဖြစ်နေတယ်လို့ပထမဆုံးသတင်းစတင်ထုတ်ပြန်တဲ့ပုတ်ထူးနေတဲ့ကစားလို့သေဆုံးသူ12ယောက်ထက်မနည်းရှိနေပြီးတော့ပိုးကူးစက်နေသူ40ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့ဟီရတ်မြို့မှာအရေးပေါ်အခြေအနေကြေညာထားတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဖာဥစ်ဦးဒင်ဖာရုစ်ကသတင်းတော့တွေကိုကာဘူးမြို့တော်မှာပြောကြားခဲ့ပါတယ်။စနေနေ့ကပိုးကူးစက်တယ်လို့တန်တရားရှိသူ3ယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်အီရန်နဲ့အသွားအပြန်၄ချောင်း၃ချောင်းတွာလာမှုအားလုံးကိုအာဖဂန်အစိုးရကရပ်ဆိုင်းထားပါတယ်။အီရန်ကတင်ပို့တဲ့ကြက်သားနဲ့ကြက်ဥအများစုအပါအဝင်ကြက်ပဲတင်ပို့မှုတွေကိုလည်းရထားပါတယ်။ပိုးကူးစက်နေတယ်လို့အတည်ပြုထားသူ၃ယောက်လုံးဟာအီရန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့ဘာသာရေးအထွတ်အမြတ်မြို့ကွမ်ကနေပြန်ရောက်လာသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖာဥစ်ကပြောပါတယ်ရှင
်။အမေရိကန်အစိုးရအနေနဲ့အာဖဂန်နစ္စတန်ကတာလီဘန်တို့အကြားခုနှစ်ရက်ကြာပြစ်ခတ်ရက်ဆက်မှုဆက်လက်တည်ငြိမ်နေတာကြောင့်ဒီသတင်းပတ်ထဲမှာစီစဉ်ထားတဲ့အတိုင်းတာလီဘန်တို့နဲ့ငြင်းငြိမ်သဘောတူညီမှုလက်မှတ်ထိုးနိုင်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။အာဖဂန်စစ်ရဲနဲ့တာလီဘန်တို့ကြားသတင်းတပတ်ကြာတိုက်ခိုက်မှုတွေမလုပ်ဖို့သဘောတူခဲ့ပြီးတဲ့နောက်စင်နေ့ကတော့အာဖဂန်နိုင်ငံတစ်ဖက်အကြမ်းဖက်တိုက်ခိုက်မှုတွေကျဆင်းသွားပြီးတဲ့နောက်အခုလိုသမ္မတထရမ့်ကပြောဆိုတာဖြစ်ပါတယ်။အစပိုင်းရက်တွေမှာသဘောတူညီမှုတည်မြဲနေပေမဲ့အာဖဂန်နစ္စတန်ငြင်းငြိမ်းအတွက်နောက်ခြေလှမ်းလှမ်းမှုကျန်တဲ့ရက်တွေတိုးတက်မှုရှိမရှိကအဓိကကျတာမို့လို့ဒီဘက်လုံးအခြေအနေဘယ်လိုရှိသလဲဆိုတာကိုစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။သဘောတူထားကြတဲ့အတိုင်းဒစိမ့်တပိုင်းအပြည့်ရသဘောတူညီမှုရအကြမ်းဖက်မှုတွေကြာဆင်းသွားခဲ့ရင်တော့အမေရိကန်နဲ့တာလီဘန်တို့အကြားမှာအလုံးစုံပေါင်းတဲ့သဘောတူညီမှုတစ်ခုကိုဒီသတင်းပတ်ကုန်ပိုင်းကြားလို့ရှိရင်ကတ္တာနိုင်ငံမှာလက်မှတ်ထိုးကြမှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ရရင်တော့အာဖဂန်နိုင်ငံထဲမှာရှိနေတဲ့အမေရိကန်စစ်သားတွေကိုအချိန်ဇယားနဲ့ပြန်လည်ရုပ်သိမ်းနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်ကြားကတ္တာနိုင်ငံဒူဟာမြို့မှာလွန်ခဲ့တဲ့တစ်နှစ်ခွဲလောက်တွင်ညှိနှိုင်းပြီးတော့သဘောတူညီချက်မူကြမ်းကိုရွေးဆဲခဲ့ကြပါတယ်ခင်ဗျ။
ကျန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကမမျှော်လင့်မထားပဲယာဒူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘရင်ကလက်ခံခဲ့ပေမဲ့ဝန်ကြီးချုပ်စ်မခန့်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်စ်မခန့်နိုင်ခင်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့အစ်မဖွဲ့နိုင်ခင်အထိဒေါက်တာမဟာတီးယားဆက်လက်တာဝန်ယူသွားမယ်လို့သူ့ရဲ့ရုံးကကြေညာချက်ထုတ်ပါတယ်။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်NY Ibrahim ကိုဘေးဖယ်ပြီးတော့ညွန်ပေါင်းအစိုးရအသစ်ဖွဲ့နိုင်ဖို့ဝင်းကြီးချုပ်ရဲ့ဘာသာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ကြပြီးတဲ့နောက်ဝင်းကြီးချုပ်မဟာတီးယားဒီကနေ့နှုတ်ထွက်စာတင်လာဖြစ်ပါတယ်။ဒေါက်တာမဟာတီးယားနှုတ်ထွက်ကြောင်းဝင်းကြီးချုပ်ရဲ့ကြေညာရုံးရဲ့ကြေညာချက်ထဲမှာတော့ဘာကြောင့်လဲဆိုတာရှင်းပြမထားပါဘူး။ပါတီကောင်းဆောင်မဟာတီးယားဘက်ကရည်တည်တဲ့အနေနဲ့ဘာသာတူပါတီကလည်းညွန်ပေါင်းအစိုးရတွေကနေနှုတ်ထွက်တယ်လို့ဒီကနေ့မှပဲကြေညာပါတယ်။ဒါပေမဲ့ဒေါက်တာမဟာတီးယားဟာဘာသာတူပါတီဥက္ကဋ္ဌရာထူးကနေလည်းနှုတ်ထွက်ခဲ့တာပါ။2018ရွေးကောက်ပွဲမှာအသက်60ကျော်ဒေါက်တာမဟာတီးယားအနိုင်ရခဲ့ပြီးတဲ့နောက် နောက်နှစ်နှစ်ကြာရင်မစ္စတာအန်ဝါကိုယာတူးလွှဲပေးမယ်ဆိုတဲ့ကတိနဲ့ညွန်ပေါင်းအစိုးရဖွဲ့ထားတာဖြစ်ပါတယ်။လက်ရှိမှာဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်အောင်လွှတ်တော်အမတ်အရေးအတွက်မပြေတာကြောင့်စီးမြင့်ကံဘရင်ကအစိုးရအသစ်ဖွဲ့နိုင်ဖို့နိုင်ငံရေးပါတီတစ်ခုခုကိုဖိတ်ခေါ်မလား။ဒါမှမဟုတ်ရွေးကောက်ပွဲအသစ်ကျင်းပမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီချိန်တုန်းကဒေါက်တာမဟာတီယာရဲ့အလုပ်တင်ဖြစ်ခဲ့ပြီးနောက်မှာနိုင်ငံရေးပြိုင်ဘက်ဖြစ်လာတဲ့အန်ဝါအီဘရာဟမ်ကိုလိန်လူချင်းဆက်ဆံတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေါက်တာမဟာတီယာအရင်ဝန်ကြီးချုပ်ဒါဝင်ယူထားစင်မှထောင်ချခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှမလေးရှားပြည်ရဲ့လူငယ်ချမ်းသာခွင့်နဲ့သူပြန်လွတ်လာခဲ့တာဖြစ်ပါတယ်
အီရန်တူကီနေဇာမှာတနင်္လာနေ့ကလှုပ်ခတ်တဲ့ 9.9 ပြင်းအားရှိတဲ့ငလင်ကြောင့်မလို့တူရကီနိုင်ငံမှာလူ9ဦးသေဆုံးပြီးတော့အီရန်မှာတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီငလင်ဟာတူရကီနေဇာနဲ့10ကီလိုမီတာလောက်ဝေးတဲ့အီရန်နိုင်ငံရဲ့အနောက်ခြမ်းအဇာဘိုင်ဂျန်ပြည်နယ်တဲကဟဘက်ရှ် EOYA ကိုဗဟုပြုပြီးတော့လှုပ်ခတ်ခဲ့တာလို့အမေရိကန်ငလင်တိုင်းလာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းငလင်တန်ကူတူရကီနိုင်ငံဗန်စ်ပြည်နယ်မှာကနဦးအဖြစ်ခံလိုက်ရပြီးတော့ကလေး2ဦးအပါဝင်လူ9ဦးသေဆုံးခဲ့ပါတယ်။38ဦးကထိခိုက်ဒဏ်ရာရပါတယ်။အိမ်တွေကျောင်းတွေအပျက်စီးပုံတွေကြအသက်ရှင်ကျန်သူတွေကိုတူရကီစစ်တပ်ကတူးဆွရှာဖွေနေရမှာဒေသခံရွာသားတွေလည်းကူညီခဲ့ပါတယ်။အီရန်နိုင်ငံမှာတော့အဆောက်အဦတွေပျက်စီးသွားပြီးတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်
။အမေရိကန်ထိပ်တန်းလျှို့ဝှက်ချက်လက်တွေကိုလူသိရှင်ကြားထုတ်ပြန်မှုနဲ့အမေရိကန်ကအလို့ရှိနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုအမေရိကန်အစိုးရလက်လွှဲပေးတဲ့မတင်ကြားနာမှုကိုဗြိတိန်နိုင်ငံလန်ဒန်မြို့တရားရုံးတစ်ခုမှာဒီကနေ့စတင်ပါတယ်။တချို့လုံးမှုကွန်ပျူတာတွေကိုကြားဖောက်ခိုးဝင်မှုတို့နဲ့တရားစွဲထားတဲ့အမေရိကန်အစိုးရကိုစားပြုရှေ့နေတွေဘက်ကတော့ Willis Crown တရားရုံးမှာတရားသူကြီးကိုဒီကနေ့တင်ပြလျှောက်ထားကြပါတယ်ရှင်
။ပါလက်စတိုင်းကိုအချုပ်တဲ့ဂါဇာနဲ့ဆီးရီးယားထဲမှာရှိတဲ့ဒမက်စကတ်မှာရှိတဲ့ဒီအစ္စလမ်စစ်သွေးကြောပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။တနင်္ဂနွေနေ့တုန်းကတော့ဂါဇာတဲကနေပြီးတော့ Israel တဲကိုဒုံးကျည်တွေနဲ့တိုက်ခိုက်မှုဖြစ်ပါတယ်။ဂါဇာကနေပြီးတော့ဒုံးလက်နက်20ထက်မနည်း Israel တဲကိုပြစ်ခတ်ခဲ့ပြီးမဲ့ထိခိုက်ပျက်စီးမှုမရှိဘူးလို့ Israel ကပြောပါတယ်။ဒုံးကျည်တော်များများကို Israel ရဲ့ Iron Dome ကဝေးစနစ်ကနေပြီးတော့ဖျက်ချခဲ့တာပါ။အဲဒီနောက်လက်တော့ပြန်တဲ့အနေနဲ့ဂါဇာနဲ့ Damascus အနီးမှာရှိတဲ့ Islamic အစွန်ရောက်ဝါဒီတွေကို Israel ကလေကြောင်းတိုက်ခိုက်မှုလုပ်တာဖြစ်ပါတယ်ခင
်ဗျ။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့တာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကတော့ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့သတင်းလွှာတွေပဲဖြစ်ပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဆိုရင်အစ်စ်ဖြစ်တဲ့အမှတ်၄ကိုရောက်လာတဲ့တောင်ကိုရီးယားမှာယောဂါပိုးကူးစက်တဲ့မြန်မာအလုပ်သမားလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား4000နီးပါးရှိပြီးယောဂါပိုးကူးစက်မှာစိုးရိမ်လာကြောင်းနေရက်ပြောင်းချင်ကြတဲ့မြန်မာအလုပ်သမားတွေအတွက်လည်းတန်ယုံကလိုအပ်တာတွေကိုအခုညီပေးနေတယ်လို့အလုပ်သမားတန်ရာရှိကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်စုစုကပြောပြသွားမှာပါရှင်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေဟာနောက်ဆုံးအဆင့်၄ဖြစ်တဲ့ဆိုရင်အဆင့်ကိုရောက်နေပြီလို့သမ္မတမွန်ချေအင်းကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာယောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားဟာဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့ညနေအထိစီးရင်တွေအရကူးစက်ခံရသူ833ဦးနဲ့သေဆုံးသူကတော့8ဦးအထိရှိလာပါပြီ။ကူးစက်ပြန့်ပွားနှုန်းဆိုရင်အစဉ်သတ်မှတ်ခံရတဲ့တောင်ကိုရီးယားမှာမြန်မာလူသားက4000နီးပါးရှိနေပေမဲ့ယောဂါကူးစက်ခံရတာလုံးဝမရှိသေးဘူးလို့ဆိုမျိုးအခြေဆိုင်မြန်မာတန်ယုံကအလုတ္တမတန်အရာရှိဦးစေရတင်ဝင်းထင်ကပြောပါတယ်
။လက်ရှိအခြေအနေကတော့ကျွန်တော်တို့မြန်မာလူသားတွေထဲမှာတော့ကူးစက်ခံရတဲ့လူနာမရှိသေးပါဘူး။ကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့ဆင်ဆက်မပြတ်ပါတော့ဒေသလိုက်နှမ်းဆက်တယ်ပြီးတော့ထူးခြားမှုရှိအခြေအနေသက်သက်ကူညီတောင်းဖို့ရတဲ့ကြိုးထားပြီးသားပါ။
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာအလုပ်ရှင်အလုပ်သမားသဘောတူစာချုပ်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါ။သူတို့တွေအနေနဲ့ယောဂကူးစက်မှုနှုန်းမြန်မာနေတဲ့အခြေအနေကိုစိုးရင်လို့မြန်မာပြည်ကိုပြန်ပြင်နေဆိုရင်အလုပ်ရှင်စီကခွင့်ပြုချက်ကိုတောင်းဖို့လိုသလိုအဲ့ဒီအတွက်လိုအပ်တဲ့အကူအညီရှိလာရင်လည်းမြန်မာတန်ယုံအနေနဲ့ကူညီပေးသွားမယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ်
။ကျွန်တော်စီကိုကျန်ရန်လမ်းတောင်းတဲ့လုပ်သားညီငယ်တွေကိုလည်းပြောပါတယ်။ဒီကြားထဲမှာတော့၂ရောင်းလောက်တော့သူဒီသားစုကလည်းစိုးရိမ်လိုမလိုပြန်ကျင်တယ်ဆိုပြီးတော့ဆက်ဆက်လာတော့ကျွန်တော်နံပါတ်၁အနေနဲ့လို့ချက်လို့ဒီမှာသားပါအရင်ညီလိုက်ခိုင်းပါတယ်။ခွင့်ရက်ဘယ်လောက်ပေးနိုင်မလဲဆိုတာကျွန်တော်ဒီလိုဆိုရင်ကျွန်တော်အနေနဲ့တန်းပြီးတော့လုပ်ချင်တဲ့အမ်းမပြန်ကျင်တဲ့ဆက်ပြီးတော့ညီလိုက်ပေးမယ်ဆိုပြီးတော့ကျွန်တော်အခုလမ်းညွှန်လိုက်တယ်။ဒီလိုလို့ရှိရင်လည်းညီလိုက်တဲ့အခါမှာခွင့်ရသွားတဲ့သူအလေးပြန်လဲဆိုပြီးဖြစ်သွားတာမျိုးတွေပါလိမ့်ရှိပါတယ်။ဒါကတော့သူလို့ရှိရင်အတိအကျတော့အလို့ရှိရင်လို့ဒီမှာသဘောတူညီချက်နဲ့ ခွင့်ရရတဲ့သူချင်းသူတို့နဲ့ပြန်လို့ရပါတယ်ဟိုလိုမျိုးကြီးပြန်လို့မရဘူးအဝင်ထွက်မရဘူးဆိုတာမျိုးတော့မရှိပါဘူ
းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ် COVID-19 ဟာတောင်ကိုရီးယားကိုအခုနှစ်ဇန်နဝါရီ19ရက်မှာတရုတ်အမျိုးသမီးတဦးကနေစတင်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်အစိုးရကစိုးရင်အစဉ်ကြီးညာထားပေမဲ့မာစယောဂါတို့ကလည်းအောင်အောင်မြင်မြင်ကုသနိုင်ခဲ့တဲ့အတွေ့အကြုံရှိတာကြောင့်ဒီယောဂါအပေါ်စိုးရင်ပူပန်မှုတိတ်မရှိဘူးလို့မြန်မာလူသားကိုစုံမိုးအောင်ကပြောပါတယ
်ကျွန်တော်ယုံကြည်မှတော့မြန်မာလူသမားတွေကတော့နည်းနည်းပဲရှိတယ်တကယ်အများကြီးတော့မရှိဘူးခင်ဗျာကိုရီးယားဆိုရအနေနဲ့ပေါ့နော်လူကြီးကချက်ချင်းကုသမှုအများပြတ်လာတော့လေသူတို့နယ်ဆိုရင်မျိုးစုကြီးညာတယ်ဆိုပေမဲ့လည်းသူတို့အရင်တော့ကမာစယောဂါတို့နဲ့ပတ်သက်ပြီးသူတို့အောင်မြင်စွာကုသနေတဲ့အတွေ့အကြုံတွေရှိတဲ့ခါကျတော့လေကျွန်တော်ကဒီကိုရီးယားမှာအနေကြတာဖြစ်တဲ့အဲ့ဒီပုံမှာကြောက်အားကြီးကျွန်တော်ဆိုရင်မျိုးတော့မရှိဘူးခင်ဗျာကိုရီးယားဆိုရဘက်ကနေပြီးတော့တက်နိုင်ဘက်ကဒီသူလုတ်ပေးနေတယ်ပေါ့နော်
တခြားမြန်မာလူသားတွေအနေနဲ့လည်းအစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုစောင့်ကြည့်ပြီးယောဂကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့အတွက်သူကတိုက်တွန်းထားပါတယ်
။ပြည်ပြွေးဒုတိယအများဆုံးကိုရီးယားမှာပို့သားသမီးတွေလုံးလုံးနဲ့ပြည်တော်ဆွေးနွေးမှုတွေရှိတာကိုတော့ကျွန်တော်လက်ခံပါတယ်။ကိုရီးယားမှာရှိနေတဲ့မြန်မာတွေအားလုံးကပေါ့နော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးမိမိကိုယ်မသင်္ကန်းမှုရှိတဲ့ဆိုရင်နှီးစက်ရဆွေးနွေးနဲ့တွားကြဖို့ပြီးတော့လည်းသတင်းအချက်အလက်အများဆုံးလေ့လာနေဖို့ပြည်သတိပေးပြောထားတဲ့အတိုင်းနဲ့လိုက်နာဖို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း35နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 24ရက်ညနေခင်းစီးရင်အရလူပေါင်း 9,900 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလက်အပျော်စီးတင်မော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့သေဆုံးသူ3ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,600 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာလည်းအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ရောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့က February 23ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျန်းမာရေးအသိပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ
်။ဆွစုပြောပြခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဆေးရုံမှာလည်းတရုတ်နိုင်ငံသားတဦးကိုရိုနာဗိုင်းရပ်စ် COVID-19 ယောဂသံသယနဲ့အရေးပေါ်ဆေးကုသမှုခံနေရတယ်ဆိုတဲ့အွန်လိုင်းသတင်းတွေကြောင့်မြို့ကန်တွင်နဲ့မဲဆောက်မြို့ပတ်ဝန်းကျင်ကမြန်မာအလုပ်သမားတွေစိုးရိမ်နေကြပါတယ်။မဲဆောက်မြို့တော်ဝင်ကတော့ဒီလူနာဟာစီးတို့ယောဂခံစားနေရတဲ့လူနာသာဖြစ်တဲ့အကြောင်းဒီကနေ့မှပဲအရေးပေါ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးထိုင်းမြန်မာနယ်စပ်တစ်လျှောက်ယောဂကာကွယ်တားဆီးမှုတွေကိုလည်းတိုးမြှင့်လှုံ့ဆော်ပေးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကစုံစမ်းသတင်းပေးပို့ထားပါလိမ့်ရှင
်မဲဆောက်မြို့စီးရုံကြီးကကျန်းမာရေးဝန်ထမ်းနိုင်နရက်ဘွန်ထန်ဘက်ကသူရဲ့လူမှုကွန်ရက်စာမျက်နှာကနေထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံဘက်ကဝင်ရောက်လာပြီးစေုံတင်ထားတဲ့တရုတ်လူနာတဦးမှာတန်တရားဖြစ်စရာယောဂါလက္ခဏာတွေတွေ့နေရလို့နယ်စပ်တစ်လျှောက်မှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါပိုးကာကွယ်တားဆီးရေးလုပ်ငန်းကိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကထိရောက်စွာလှုံ့ဆော်ပေးဖို့တောင်းဆိုခဲ့တာပါသူရေးသားခဲ့တဲ့အချက်တွေကိုကိုးကားဖော်ပြတဲ့ထိုင်းလူမှုကွန်ရက်တွေနဲ့ထိုင်းသတင်းတွေမှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်မဲဆောက်မြို့တော်ဝင်ဒေါက်တာအော်ရစ်စ်စပန်ထရီယာကဖေဖော်ဝါရီလ23ရက်နေ့မှာပဲမဲဆောက်မျိုးသူမျိုးသားတွေအနေနဲ့ဒီသတင်းကြောင့်စိုးရိမ်မှုတွေမဖြစ်ကြဖို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်တန်တရားလူနာတွေ့ရှိပြီဆိုတဲ့သတင်းနဲ့ပတ်သက်လို့အခုချိန်မှာသူ့အနေနဲ့ပြောဖို့စောလွန်နေသေးကြောင်းနဲ့လူနာရဲ့သွေးနမူနာကိုပြစ်ဆင်လို့ခရိုင်စီးရုံကြီးမှစစ်ဆေးနေပြီးကျန်းမာရေးဌာနကလည်းတရားဝင်ထုတ်ပြန်ရှင်းလင်းပေးမှာဖြစ်ကြောင်းမြို့ကန်တွေကိုအသိပေးခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာတော့မြို့တော်ဝင်ကလူနာမှာဒီယောဂါပုံမရှိဘူးဆိုပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
။ကျွန်မရဲ့အဖြစ်မျိုးကိုတော့ဒီစားဖို့ပြွက်။ထောက်မတော်လဲဘာမှတော့ဒီမဲ့ခင်မဲ့ရအောင်။မလောက်ပြန်လိုက်တာ။အဲ့တော့လို့တော့ဆောက်ကြည့်ပါ။ဝင်နေမိသားစုဘုံတော့ပေါ့ဟာ။ကျွန်တော်ကမှတမဲ့တော့ပြောပါ
ဒီတရုတ်နိုင်ငံသားလူနာမှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါပိုးမရှိကြောင်းစစ်စစ်ချက်ကိုထုတ်ပြန်ခဲ့ပြီးလူနာဟာဆီးချိုယောဂါကြောင့်ကြောက်ကဲ့ရောင်နေရတာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောကြားသွားခဲ့တာပါဖေဖော်ဝါရီလ23ရက်နေ့ကထုတ်ပြန်ခဲ့တဲ့သတင်းကြောင့်မြန်မာလူသမားတွေကြားမှာလည်းစိုးရိမ်ပူပန်မှုတွေရှိလာတယ်ဆိုပြီးလူသမားရေးဆောင်ရွက်နေတဲ့ရောင်ကြည်ဦးလူသမားဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကပြောပါတယ
်အဲလူသမားတွေကြားထဲမှာတော့စိုးရိမ်သူကစိုးရိမ်ခင်းနေမှုရှိတာပဲသိရတယ်တချို့ကတော့မသိဘူးဆိုလို့ရှိရင်ဆွေးရည်ထင်လာမှုရှိရပါကြောင့်ကျွန်တော်ကြားတာ
ပြည်ရှင်လက်ဆက်ချင်းရောက်လာတယ်ကိုရာပိုင်းရဲ့လူဦးစားတွေလည်းရရှိလာတယ်လို့ပြောတဲ့ခါကျတော့ဆိုးရရတယ
်ဒီကနေ့နဲ့ပိုင်းမှာတော့မြို့တော်ဝန်နဲ့အတူကျန်းမာရေးဝန်ထမ်းတွေလူမှုဝန်ထမ်းတွေ400ကျော်ဟာမဲဆောက်မြို့အတွင်းမှာဝန်ထမ်းတွေအနေနဲ့နှကောင်းပါးစပ်အကာတွေနဲ့ရုံးတက်ကြဖို့လိုက်လံနှိုးဆော်တာကိုထိုင်းသတင်းတွေမှာဖော်ပြပေးနေတာပါဒါအပြင်ထိုင်းမြန်မာနယ်စပ်ကနယ်စပ်ဖြတ်ကျော်နေတဲ့ခြေကိတ်တွေမှာလည်းစေးဝန်ထမ်းတွေတုံ့ပြန်ချထားတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကမြန်မာပြည်ရဲ့ပူးပွဲလုံခြုံမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကတော့နိုင်ငံနယ်စပ်ရေကြောင်းကနေဝင်လာနေသူတိုင်းကိုစစ်ဆေးတားဆီးပေးဖို့တိတ်မလွယ်လာပေမဲ့စစ်နေနဲ့လာရောက်တဲ့ပြည်ထောင်နိုင်ငံသားတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးပေးတဲ့နယ်ဆိုပြီးပြောပါတယ်
။ကျမရေဝန်ထမ်းတွေနဲ့အဆောက်အအုံတွေနဲ့တင်းတင်းကြပ်ကြပ်ချတယ်။ဆိုရင်ကကောင်းပြီ။ကိုနာပိုင်းရဲ့စားကြီးတွေတော့ကောင်းတယ်။သို့တော်လည်းဒီတော်အမြင့်တရိုးစိတ်32ခုတော့ဘလို့မှမဖြစ်နိုင်ဘူး။ဆက်လီကိတ်တွေကိုစားဆီးရရတော့ခက်ခဲခဲဖြစ်တယ်။ပြောလူမျိုးတွေရှိနေတဲ့နေရာတွေပေါ့ရွှေကုတ်ကိုမြိုင်အင်းကျင်းမြိုင်အဲ့ဒီနေရာတွေကတော်လေးမြေကန္တာလျှောက်ကရုစိတ်တွေပဲဖြစ်ဖြစ်ဒီအမှတ်တဲ့အမှတ်နဲ့တရားကြီးတွေပေါ်ကလာမဲ့တရုတ်နိုင်ငံသားတွေကိုဖြစ်ပို့ပြီးတော့ပတ်စိတ်တိုက်ပြီးတော့ကြက်ကြက်မမဆစ်ဆေးတော့ပို့ပြီးဖြစ်တဲ့
ဖေဖော်ဝါရီလ24ရက်နေ့မှာတော့မဲဆောက်မြို့တော်ဝင်ကိုရိုင်ဦးစီးပြီးနေဆက်မှာရှိတဲ့စိတ်ယုံလို့ယုံနေမှာလဲကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်မျက်နှာဖုံးတွေပွေနေသလိုထိုင်းဝန်ထမ်းတွေမျက်နှာဖုံးတက်ချဖို့ကိုလည်းနှိုးဆော်နေပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရက်မရေးဝန်ထမ်းနဲ့လုံခြုံရေးအဖွဲ့ဝင်400ကျော်နဲ့တူကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးကိုအရေးတကြီးလှုပ်ဆောင်လာပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်ဒီကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်တွင်းမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကမရောက်လာတားဆီးနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှုဆက်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအခြေအနေစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရာနှုန်းဖြင့်ပြန်ပြီးတော့လည်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူးဒီနေ့မူဆယ်အခြေအနေကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင
်အခုလိုရွှေလီမြို့အတွင်းအသွားလာတားဆီးပိတ်ပင်လာရေးဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့လမ်းနဲ့အများပိုင်းနေရာတွေကိုခေတ္တပိတ်ကြောင်းဇန်နဝါရီ26ရက်ကြီးညာချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုံတွေစခန်းကကုံတွေတွေကခံမှန်းပါတယ်
။အချို့နေရာတော်တော်များများတော့လမ်းလေရောင်းဝယ်မှုတွေပြန်ဖွင့်ပြီးနေကြတာ။ပုံမှန်ပေါ့ဒီယောဂမဖြစ်ခင်အနေထားနဲ့တွေ့ရရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီပေါ့။ကနေကျင်းတော့လာနေကြပါပြီ။ဘလို့ပေါ့အင်တာအားတိုင်းနဲ့တော့စိတ်မသွားကြရဘူး။
မူဆယ်နေဆက်စခန်းတသီးဝလံကွန်စီတိုင်းဒူဥက္ကဋ္ဌဦးအောင်တော်ဦးပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပေမဲ့လည်းနှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်နေဆက်ကိတ်တွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရည်လုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုံတဲ့အသိဝင်ဖြစ်သလိုမူဆယ်ဆံကုံတဲ့များအသိရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
အတော်ကြည့်တာပေါ့လေ။ဒါကိုပြီးလက်လှုပ်ရှားတယ်။ဒါဘာမှမပြောလို့ကမာလေးရယ်။အခုဖြည်းဖြည်းကိုဆောက်ပြီးဝင်နေပြီအလုံးလို့ပဲ။ဟိုအရင်ထိတ်ထုတ်ထားတာတွေဆိုတော့လက်ချုပ်ပေးလိုက်တယ်။နားလေးပိတ်ထားတာတို့လက်ကတခုနဲ့တခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအစားတန်းတယ်။ကိုကြီးရတော့ကိုဖြည့်ရတယ်အမ
။ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40၊သခွားမွေးအစီ120၊ဖရဲ130နဲ့ပဲဒီစိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။ကြားကားတွေကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရှိထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံနာရှိပါတယ်။တရုတ်ဘက်ကတော့အင်ဆောက်ပစ္စည်းစားတောက်ကုန်နဲ့ဆေးဝါးတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေတွေကြောင့်စံနဲ့ရှိထွက်ကုန်အပါဝင်ယာတီပေါ်တိနှံ့တွေခုဆွတ်တင်ပို့ရာရေးအရေးဆုံးမဟုတ်ကြဘို့မူဆယ်ကုန်စီတိုင်တွေကဇန်နဝါရီ26ရက်မှာအသီးသီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုဖျဲဆိုင်ကင်ဧက1000လောက်ခုဆွတ်ချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းစကိုင်းတိုင်းဖျက်သွားစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါရတယ်။2018-2019မှာနေဆက်ခိတ်ကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရရရေထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်9000လီပါရှိပါတယ်
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ကိုရိုနာဗိုင်းရပ်စ်ဆောင်းကြီးကာကွယ်ရေးအခြေအနေတွေကိုကိုစောထက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဒီကိုရိုနာဗိုင်းရပ်စ်ဟာဥရောပတိုက်ထဲကနိုင်ငံဖြစ်တဲ့အီတလီမှာလည်းတွေ့လာနေတဲ့အခြေအနေကိုသိကြရပါမယ်။ ဣသတိနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ152ဦးရှိနေပြီးအနည်းဆုံး3ဦးသေဆုံးပြီးဖြစ်တာကြောင့်ဒီရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့နိုင်ငံမြောက်ပိုင်းကအစိုးရအာဏာပိုင်တွေဟာလွန်ပါဒီနဲ့ဘန်နီတိုပြည်နယ်တွေအတွင်းကအများပြည်သူလာရောက်လည်ပတ်လည်ရှိတဲ့နေရာတွေကိုပိတ်ပင်လိုက်ပါတယ် VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြပါမယ်ရှင
်အီတလီနိုင်ငံဗီနစ်မှာကျင်းပတဲ့ဗီနစ်ကာနီဗယ်ပွဲတော်ကတော့မနေ့တနင်္ဂနွေနေ့ကပဲတမတ်ရက်ထက်နှစ်ရက်စောပြီးပွဲသိမ်းခဲ့ပါတယ်လူတွေကတော့ဒီဆုံးဖြတ်ချက်အပေါ်ဘဝေမကျဖြစ်နေပါတယ်ကာနီဗယ်ပွဲကိုတက်ရောက်လာသူအမျိုးသမီးတူက
ကာနီဗယ်ပွဲတော်ကိုခုလိုရလိုက်တာကအလဟတာဖြစ်တယ်လို့ထင်မိပါတယ်ဒီမှာတခြားဆေးရုံတွေအရက်ဆိုင်တွေစူပါမားကတ်တွေစားတောက်ဆိုင်တွေရထားဂိတ်လေဆိပ်စသဖြင့်နေရာတွေအများကြီးကိုဖွင့်ပေးထားပြီးတော့အခုလိုမျိုးကာနီဗယ်ပွဲတော်တစ်ခုတည်းကိုပိတ်လိုက်တာရည်စရာကောင်းတဲ့လုပ်ရပ်ပါ
ကိုရိုနာဝိုးကူးစက်သူအများဆုံးရှိနေတဲ့အီတလီနိုင်ငံတွင်းကဗီနက်တိုနဲ့လွန်ပါတီပြည်နယ်တွေမှာတော့နောက်ထပ်သတင်းနှစ်ပတ်လောက်ထိအထူးခွင့်ပြုချက်မရဘဲဝင်ထွက်လို့ရတော့မှာမဟုတ်ပါဘူးဒီမိန့်ကိုတေချာလူတွေလိုက်နာဖို့ရဲတွေနဲ့အထူးကြက်မှတ်နေပါတယ်ဒီပြည်နယ်နှစ်ခုပြင်ပမှာလည်းစီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေတော်တော်များများကပွဲလန်းသဘင်တွေကိုဖျက်သိမ်းထားရပါတယ်အားကစားပွဲတွေကိုမလာထိပိတ်ပင်ထားပါတယ်နာမည်ကြီးဒီဇိုင်နာဂျော်ဂျီယိုအာမီနီကတော့သူ့ရဲ့ဖက်ရှင်ပြပွဲအစ်စ်ကိုတကပိတ်ပြုလုပ်ခဲ့ရပါတယ်ဒါပေမဲ့နိုင်ငံမြောက်ပိုင်းကအီဗရာမျိုးကတော့တိစင်ကျင်းပါတဲ့လိန်မော်သီးပေါက်ပွဲကိုတက်ရောက်လာတဲ့ထောင်ပေါင်းများစွာသောအလဲလာသူတွေအတွက်ဖွင့်လှစ်ပေးထားတယ်ပါဒီအခြေအနေနဲ့ပတ်သက်လို့မြို့တော်ဝင်ကအခုလိုပြောပါတယ
် Seguramente
ဒီလိုပွဲမျိုးက Tourist တွေအရင်အလာများတော့ပြဿနာတွေရှိမယ်ဆိုတာသိကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်းလူတစ်သောင်းခွဲလောက်ဝင်တဲ့ဒီလိုပွဲကိုပိတ်ပင်လိုက်မယ်ဆိုရင်တခြားပြဿနာတွေဖြစ်လာဦးမှာပါပဲ
တစ်ဆက်တည်းမှာပဲပြည်သူ့ကျန်းမာရေးကအဓိကကြတာကြောင့်အစိုးရကသာအမိန့်ချမယ်ဆိုရင်သူ့အနေနဲ့ဆိုင်းငံ့ဖို့ဝင်မလေးဘူးလို့လည်းပြောတော်ဝင်ကဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ယောဂကူးစက်မှုသတိပေးချက်အမြင့်ဆုံးအဆင့်ထိကျင်းပထားပြီးအခုလက်ရှိကူးစက်ခံရသူ600ကျော်နဲ့သေဆုံးသူ6ယောက်ထိရှိထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းက
ကိုရိုနာ19ဆက်တဲ့က
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဟာအင်မတန်ဆိုးရွားတဲ့အနေအထားတစ်ခုရောက်နေပါပြီ။နောက်လာမယ့်ရက်အနည်းငယ်ဟာအတင်းဆောင်မခံရတဲ့အချိန်ကာလပါ။
မြန်မာပြည်မှာတော့တရုတ်နိုင်ငံဘက်ကလာတဲ့လေကြောင်းချို့နဲ့လေဆက်သွားလာရေးချို့ကိုပိတ်ပင်ကတ်တက်တာတွေလုံဆောင်နေပါတယ်။လက်ရှိမှာကူးစက်ခံရသူမရှိသေးပေမဲ့ဟိုတယ်တွေ၊ shopping mall တွေမှာခန္ဓာကိုယ်အပူချိန်တိုင်းတာတာတွေပြုလုပ်နေပါတယ်။အဆုတ်ရောင်ရောဂါကိုဖြစ်စေတဲ့ဒီကိုရိုနာဗိုင်းရပ်စ်တစ်ဟာတရုတ်ပြည်အလဲပိုင်းဝူဟန်မြို့ကနေစတင်ပြန့်နှံ့လာတာဖြစ်ပြီးလက်ရှိတနင်္လာနေ့ထိနိုင်ငံတွင်းမှာလူ 9,000 နီးပါးကူးစက်မှုနဲ့ 2,500 နီးပါးတေကျေခဲ့ရပြီးဖြစ်ပါတယ်။တရုတ်သမ္မတရှီချင်းဖင်ကတော့အခုလိုယောဂပြန့်နှံ့မှုဟာတရုတ်ပြည်စတင်ထူထောင်စဉ်ကစလို့အကြီးမားဆုံးပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းဆိုသွားပါရခင်ဗျာ
ရောရှိပါခင်ဗျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတစ်ရပ်ကိုပြောင်းလဲဖြစ်တော့ကိုတင်သွင်းထားပြီးတော့အခုဒီရပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်အနာရအနေဒီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဒေတိခီးပေါက်နေပြီလေအခုဒီဒီချင်းပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်တော့အထိဖြစ်လာနိုင်မှာမလားအခုအင်ကာနေညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလို့ရသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-82-9994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမဲ့ production တွေကိုကြိုဆိုပါရစေ
။အင်္ဂါညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်ကြပါလို့အထမံဖိတ်ခေါ်ပါရစေ။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုနှာစင်ချရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနှာစင်ချရမှာက
သူရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်နောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ဒါကျွန်တော်ကတော့ဒီတောင်းဝင်ရှိတဲ့လူတွေကအလုံးစုံဆန္ဒပြတဲ့ပြဿနာတွေကိုအဖြစ်တင်တယ်ဆိုတော
့ Action Labor Rights ကကိုသူရိန်အောင်နဲ့ဆက်သွယ်မိမြတ်ထားတဲ့အလုံးစုံအခွင့်ရေးဆိုင်ရာအကြောင်းတွေနားဆင်ရမှာပါ Blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းစာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုတော့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်မွန်ပြည်နယ်မှာ2019ခုနှစ်ကတောင်ပြိုခဲ့တာမှာထိခိုက်ခဲ့တဲ့မိသားစုတွေအတွက်အိမ်နေရာယာယီပြန်ချပေးတာမှာမိသားစုတွေသိပ်ပြီးတော့ခြေခြေနက်နက်မရှိပါဘူး။မူလနေရာတွေမှာပြန်ပြီးအိမ်ဆောက်ပေးဖို့တောင်းဆိုပေမဲ့ဒီလိုသဘာဝဘေးအန္တရာယ်ဆိုမျိုးထပ်ပြီးကြုံရခြင်းရှိတာကြောင့်သက်ဆိုင်ရာကတခြားနေရာမှာပဲချပေးဖို့စီစဉ်နေတာပါ။ဒီအကြောင်းပြည်စုံကိုမြစ်မခသတင်းအေဂျင်စီကမတ်မေတကြံဟင်းတင်ပြထားပါလိမ့်ရှင်။
ပေါင်မြို့နယ်ပဲဖြူကုန်းကျေးရွာရဲပြားကုန်းကျေးရွာမှာဖြစ်ပွားခဲ့တဲ့မြေပြိုမှုမှာထိခိုက်ခဲ့တဲ့ဒေသခံတွေအနေနဲ့အစိုးရရဲ့နေရာချထားပေးမှုပေါ်မှာချိန်နှက်မှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ရဲပြားကုန်းကျေးရွာမှာ2019ဩဂတ်လတုန်းကမက်လက်တောင်ပြိုကျမှုဖြစ်ပွားခဲ့ပါတယ်တောင်ပြိုကျစဉ်ကနေအိမ်ပျက်စီးဆုံးရှုံးခဲ့တာတွေတောင်ပြိုမှုကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်ဒါအပြင်စီးပွားရေးဆိုင်ရာဆုံးရှုံးမှုများလည်းရှိတယ်လို့ဒေသခံတွေကခုလိုပြောပါတယ်
။ကျမတို့မိသားစုရဲ့ဆုံးရှုံးမှုက3000ဆုံးရှုံးတာရှိတယ်။အထက်ထဲကျုံသွားတော့အဲ့လိုပေါ့မိသားစုကတခွေတပြားနေရတယ်။စားဖို့နေရတော့အလူငွေလေးတွေပေးကြတာနဲ့စားနေရတယ်။အခုကတော့ကုန်လောက်ပြည့်နေပြီပေါ့။
တောင်ပြိုမှုကြောင့်မိသားစုဝင်တွေထိခိုက်ခဲ့တယ်မတ်စင်မာဆိုးကလည်းစားဝင်နေအဆင်ပြေနေပေမဲ့လက်ရှိအခြေအနေမှာတော့သူ့စိတ်ထဲမှာလှုပ်ချင်တာတွေရှိနေသေးကြောင်းခုလိုပြောပါသေးတယ
်အခုသူပေးထားတာဟာလည်းရှိကြတော့စားလို့ရတာပေါ့နော်အစီအစီဆိုတော့မိသားစုဆို၉ယောက်မှ၁၀ယောက်ပါလာတာ၁၀ယောက်ပါလာတာ၁၀ယောက်ပါလာတာကြံတယ်ကြံကားဆိုင်ပါဆိုင်နေတယ်အဲ့ဒီဟာတော့နာမဖြစ်လို့ဆိုတော့သူ့စုတော့လှုပ်ချင်တာပေါ့ကားဆိုင်ဟိုကားဆိုင်ကသတ်ထုတ်ခြင်းနဲ့နောက်တစ်ခုဒီဇိုင်းနဲ့လုပ်ခြင်းနဲ့အဲ့လိုပုံစံမျိုးလုပ်ခြင်းနဲ့
2019ဩဂတ်လ9ရက်နေ့မှာမိုးသည်ထန်စွာရွာသွန်းခဲ့တဲ့အတွက်မွန်ကြီးနယ်ပေါင်မြို့နယ်သေးဖြူကုန်းကျေးရွာရေပြာကုန်းကျေးရွာတွင်မှမက်လက်တောင်ပြိုကျခဲ့ပါတယ်လူနေ28လုံးပျက်စီးပြီးတော့လူဦးရေ80ကျော်ခန့်သေဆုံးခဲ့တယ်စီးပွားရေးလုပ်ငန်းတွေလည်းပျက်စီးဆုံးရှုံးခဲ့တယ်လို့သိရပါတယ်မွန်ကြီးနယ်အစိုးရအနေနဲ့မြေပြိုမှုကြောင့်နေအိမ်တွေပျက်စီးသွားတဲ့သူတွေကိုမြေနေရာကိုမူလရေပြာကုန်းကျေးရွာရန်ကုန်မော်လမြိုင်ကားလမ်းဘေးနေရာမှာအစားတဲဖြူကုန်းကျေးရွာရန်ကုန်မော်လမြိုင်ကားလမ်းအောက်ဖက်ချမ်းရွာစကြက်မြေနေရာမှာ7320တန်ဖိုးရှိတဲ့နေအိမ်တွေကိုကျန်ရစ်သူအိမ်အောင်စု23စုအတွက်ဆောက်လုပ်ပေးခဲ့တယ်လို့လည်းသိရပါတယ်။မွန်ကြီးနယ်အစိုးရ CBA ဝန်ကြီးဦးပင်းကျော်လွင်ကတော့အစိုးရအနေနဲ့လှုပ်ဆောင်ထားတာတွေနဲ့ပတ်သက်ပြီးတော့ခုလိုပြောပါသေးတယ်
။ဟုတ်ပါတယ်။ကျေးဇူးတင်ပါတယ်။ဒီနေ့ရောင်းမှုတွေကတော့လည်းစူးစမ်းပြီးတော့ဆုံးဖြတ်ထားတယ်နော်။တင်းနေဆက်နေတယ်။တော့ကြီးအဲ့ဒီရောက်တဲ့အချိန်ကလည်းလမ်းတွေမိတွေကသာဆက်ဆက်နေပိုင်းနဲ့ဆောင်ရွက်ဖြစ်ပါတယ်။
ဒေါ်မီချူကတော့လက်ရှိအစိုးရအစီအစဉ်ပေးတာနဲ့ပတ်သက်ပြီးတော့သူမရဲ့သဘောထားအမြင်ကိုခုလိုပြောပါတယ်။
အခုကတော့ဘယ်လိုလဲဆိုတော့နေမဲနေရမရှိဆိုတော့သူတို့ပေးမယ်ကျမတို့ခြံနဲ့အလဲဖက်မဟုတ်ဘူးဆိုတော့အဲ့ဒီအိတ်နေမယ်ကျမတို့ခြံနေတာဒီနဲ့အလဲဖက်ဆိုတော့ကျမတို့မယူ
မနေဘူးဟိုမှာပေပြီးဒီပါတိမ်လို့ဆိုတော့ကျမတို့မနေဘူးသူတို့တက်ပေးတဲ့နေရာကျမတို့ဒေတာမဟုတ်တော့ကျမတို့မရှိဘူးဆိုရင်ဘယ်သူမှကြီးငါဘူးဆိုတာကျမတို့မသိဘူးကိုနေရာလောင်းနဲ့ပဲကိုနေကျင်တာပေါ့နေအိမ်ပြစီးခဲ့တဲ့အိမ်အောင်စု23စုမှာ22စုကတော့အစိုးရနေရာချထားပေးတယ်ညီနေရာမှာနေထိုင်ဖို့အတွက်လက်ခံသဘောတူခဲ့ပေမဲ့ကျ16စုကတော့မူလညီနေရာမှာနေထိုင်လို့တဲ့အကြောင်းကိုဆက်လက်တောင်းဆိ
ကိုကံမှုမရှိတဲ့ဥတွေဟာတော်တော်ကျင့်တာတယ်ကျမတို့ဆက်တူဦးမှာတာမိုးနင်းနင်းနေရတဲ့လူကကျမတို့ဟောမလန်ညူမတွေးနေရတယ်အဲ့ဒီလန်ကြီးတွေကျမတို့နေရကောင်းတယ်ကျမတို့ရောက်ွက်ဖြစ်တယ်အတွက်ကျမတို့နေရတာရိုက်ပြီးတိုင်းပတ်တူပဲမူရမူရပါတော့မူရမောကျမတို့နေမယ်လို့ကျမတို့ပြောခဲ့နေရတော့ကောင်းတော့သူပြင်းနေရတော့မလို့ချင်း
ပေါ်နေရတယ်မှာပဲဘာမှမနေနေရဟိုလိုနေရတယ်မှာပဲဘာမှမနေနေရဆိုတော့ဟိုမှာကမနေနေရညီပြုံမှုဖြစ်စဉ်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့နေရာမှာနောက်ထပ်ဘေးအန္တရာယ်ကြားရောက်လာနိုင်တဲ့အတွက်နေထိုင်ခွင့်မပြုတာဖြစ်ကြောင်းစီပင်ဝင်ကြီးဦးမင်းကျော်လင်းကခုလိုပြောပါတယ်။ပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥစုစော်ထူးကလည်းခုလိုပြောပါသေးတယ်။ဒီလူတွေရဲ့ကိစ္စနဲ့ပတ ညထာလမ်းပေးပေါ့နော်အဲဒါလူဘုံမူတာရေညထာရနာစခန်းဆင်းသွားတဲ့လမ်းမလို့ကျင်တဲ့လူရှိတယ်တချို့ကတော့အစိုးရစီမံခန့်ခွဲတဲ့နေရာမှာနေလို့ကျင်တဲ့လူရှိအဓိကကတော့သူတို့လိုချင်တာကတော့သူတို့ရဲ့မြေပိုင်ဆိုင်မှုတွေပေါ့ပေါ့သူတို့လိုချင်ဒါပေမဲ့ဥရိယလည်းအစိုးရကဒီနေရာကိုထားပေးလို့မရတဲ့ဆိုတော့တဘောက DNA ဖြစ်ပြီးတဲ့နေရာကခုနကျွန်တော်ပြန်ပြောခဲ့ပါတယ်ဒီ mission လက်ဆိုဥရိယဒါနိုင်ငံတော်ကြီးဖြစ်သမှန်ပဲကျွန်တော်တို့မျက်မြင်မြင်ပြီးအနေထားတော့အလုံးအတော့ personally ပြီးနေပါပြီ69ရာခိုင်နှုန်းတော့ပြီးနေပါပြီစီရင်မီစီလက်အကုန်လုံးတော့ပြီးနေပါပြီအဲခဝင်အထက်ကအိမ်တော်ပြိဘောကဒီမျိုးကြောင်တို့ပစ္စည်းတွေထဲဖို့လောက်ပဲကြာတော့ဆောင်းဥပိုင်ကတော့အားလုံးရန်တို့မြင့်ညီကကြီးနေပါ
ခုချိန်ထိထိကိုက်တဲ့သူတွေကိုနေရာထိုင်ရင်းအတီတကြပြန်လဲမချပေးနိုင်သေးတဲ့အတွက်နီးဆက်ရာဆွေမျိုးမိတ်ဆွေတွေရဲ့နေအိမ်တွေမှာနေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ
်သူတို့ပြည်သားမှစားတော့အတော်ကြီးနဲ့နေတယ်ဘယ်လိုပဲစီးတော့အတော်ကြီးများပဲနေရသူတို့ပေးတဲ့စားပေးတဲ့ပစံနေစားပါတစီတဲ့အဲ့ဒါနဲ့ပဲစားတော့အဲ့ဒါနဲ့ပဲ
ဒီဟာထိုင်ရင်းနဲ့ပတ်သက်ပြီးတော့ဒီနယ်လွတ်တော်ကိုယ်စားလှယ်ကလည်းခုလိုပြောပါတယ
်ကျွန်တော်စုံစမ်းသိရှိတဲ့လောက်မြင်ရတဲ့လောက်ပေါ့နော်ဆိုတော့ပြောရတော့ဒီလကုန်ပြီးလောက်မှာတော့သူတို့ဒီလောကနယ်တွေကိုအကုန်လုံးအိမ်ပေါ်ပြန်တင်နေတယ်လို့တော့ပြောလဲပါတယ
်လက်ရှိမှာတော့မွန်ပြည်နယ်အစိုးရကထိခိုက်သူတွေနေထိုင်နိုင်ဖို့အတွက်ကွန်ကရစ်လမ်းတွေခင်းပေးတာလက်စစ်မီးရအောင်တွေ့တန်းပေးတာရေမြောင်းတွေဖောက်လုပ်ပေးတာတောက်သုံးရေရရှိအောင်လှုပ်ဆောင်ပေးတဲ့နေရာတွေမှာ90ရာခိုင်နှုန်းကျော်ပြီးစီးနေပြီလို့သိရပါတယ်ရှင်ကျမမေတ္တာဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
မြန်မာတခွင်အစီအစဉ်ကိုမနက်ပိုင်းအင်ကာနဲ့မနက်ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရမှာပါ။နိုင်ငံခြားကယင်းနှိမ့်ညွန့်တဲ့ဆက်ရုံတွေမှာတမကအသီးသီးဖွဲ့လာပြီးတဲ့နောက်အခွင့်ရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေခက်ဆိတ်ဆိတ်ထွက်လာပါတယ်။ဆက်ရုံဝန်ထမ်းတွေကလှုပ်သားခွင့်ရေးကိုမကြခဏတောင်းဆိုဆန္ဒပြနေရတဲ့အကြောင်းရင်းတင်းကျိန်တဲ့လူအားကအင်အားစုတရက်ဖြစ်ထွန်းလာရေးအတွက်ဘာတွေလိုအပ်ပါသလဲလုံသမာတမကတွေဖွဲ့စည်းရေးနဲ့လုံသားဆိုင်ရာအငင်းပွားမှုတွေကိုကူညီဆောင်ရွက်နေတဲ့ Action Labor Rights ကကိုသူရိန်အောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့သတင်းစီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဆန္ဒပြတဲ့ဟာတွေမှာအများစုကတော့လောကလာဆန္ဒဆိုင်အလောကလာဆပုံမှာပဲအခြေခံပြီးတော့သူတို့ဆန္ဒပြကြတာပေါ့နော်အဲ့တော့အလောကလာဆကလည်းတောင်းတဲ့ပုဇံဝေးကြီးကိုကြည့်လိုက်ပြန်တော့လေဟိုသူ့ရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်လောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ဒါကျွန်တော်ကတော့ဒီတောင်းဝင်ရှိတဲ့လူတွေကအလုံးသမားဆန္ဒပြတဲ့ပြဿနာတွေကိုအဖြစ်တင်နေဆိုတော့ဟာမျိုးတစ်ခုပဲမကြည့်ပဲနဲ့ဘာကြောင့်ပြတာလဲဆိုတော့ဒီအတွင်းနဲ့ကိစ္စရပ်ကိုလည်းကြည့်ကြည့်စီရင်လည်းပေါ့ဗျာကျွန်တော်တို့ကတော့
အခုအလုတ်သမားတွေကအဲ့ဒီအနေဆုံးလှုပ်ခလာစာကိုတောင်မရဘူးဆိုတဲ့သဘောလားရှင်ဒါမှမဟုတ်အနေဆုံးလှုပ်ခလာစာကဆက်ပြီးတော့ပဲသူတို့အတွက်ရက်တည်ရေမလောက်တော့တဲ့အနေအထားမျိုးလားရှင
်ဟုတ်တယ်မဖြစ်နိုင်တော့ဘူးအရင်ကျွန်တော်တို့ကအရှိပိုင်းမှာတော့ဒီအနေဆုံးလှုပ်ခအာဥပဒေထွက်လာတယ်ပြီးရင်ဒီဥပဒေအတိုင်းပဲလောက်ခလာစာတွေကိုနှစ်နှစ်တစ်ချိန်တတ်မှတ်တယ်ပေါ့နော်ဆိုတော့ဒီပုံမှာပဲအာတဖြည်းဖြည်းနဲ့ကျွန်တော်ကဟိုပြောင်းလဲမှုတွေဖြစ်လာမယ်လို့ပဲယူဆထားတာပေါ့
အခုကြတော့ဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒီအနေဆုံးလာကမှာပဲတကယ်လက်တွေ့မှာကလူသမားတွေကဟိုတောင်းရတဲ့အခြေအနေမျိုးမရှိတော့ဘူ
းအဲ့တော့ဒီဆန္ဒပြပွဲတွေတိုင်းမှာရောအောင်မြင်မှုရတယ်လို့ပြောနိုင်မှာသလားရှင
်ရာခိုင်နှုန်းကပြောလို့ရှိရင်တော့ရာခိုင်နှုန်းအများစုကတော့လူသမားတွေဘက်ကတပါတယ
်ဆိုရဘက်ကဒါနိုင်ငံခြားရှင်နှိမ့်မြုပ်နှံမှုကိုတော်တော်လေးကိုဆွဲဆောင်နေတဲ့အနေအထားမှာရှိပါတယ်မြန်မာနိုင်ငံရဲ့အာသာချက်ကလည်းဒါလှုပ်သားအင်အားရှိတယ်ပေါ့နော်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလာတာတွေရဲ့အသာချက်တစ်ခုလည်းဖြစ်ပါတယ်ဆိုတော့အခုလိုအလုတ်သမားဆန္ဒပြပွဲတွေကခက်စိတ်စိတ်ဖြစ်လာတော့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုအလုတ်အကင်တွေဝင်လာတဲ့အပေါ်မှာဟိုထိခိုက်မှုတက်ရောက်မှုပေါ့နော်အဲ့ဒါမျိုးတွေ့ရပါသလားရှင်ဒီဆန္ဒပြပွဲတွေတောင်းဆိုမှုတွေကြောင့်ဟိုပိတ်သိမ်းသွားတဲ့စိတ်ယုံအလုတ်ယုံမျိုးဟိုနောက်ဆုတ်သွားတဲ့ဒီလုပ်ငန်းမျိုးအဲ့ဒါမျိုးတွေရောကုသရင်းတို့တွေ့ရပါသလားရှင်
မနစ်တုံးကတစ်ခေါက်ဖြစ်တယ်ပေါ့နော်ဟိုဒီဆန္ဒပြမှုတွေကြောင့်စိတ်ဝင်နေပိတ်တယ်ဆိုပြီးတော့အစိုးရဘက်ကလည်းဆွဆွဲတယ်ပေါ့နော်ဟိုကျွန်တော်ကတော့အဲ့လိုမထင်ပါဘူးဆိုတော့စီးပွားရေးလုပ်ငန်းဆိုတာကသူအရှုံးမြတ်ဆိုတာလည်းရှိသေးတယ်လေဒီဆန္ဒပြမှဟိုပိတ်လိုက်ရတာမျိုးမဟုတ်ဘူးလို့အကြောင်းအရာတွေများစွာနဲ့သူပိတ်ရတာတွေရှိတယ်ဆိုတော့တကူအဲဒီဆန္ဒပြမှုတကူမှာကျွန်တော်တို့ဒီဝင်းရုံယုံကျွန်တော်တိုင်းဝင်းရုံယုံရှိမှရှင်းတော့အဲ့မှာဝင်းရုံကတစ်ခေါက်မေးဘူးပဲဗျာအရှုံးနေသလိုရှိရင်ခင်ဗျားတို့ရဲ့ငွေကြေးကိုစစ်မယ်ဆိုတဲ့ခါကျတော့ငြိမ်သွားစစ်အောင်ပဲကဆိုတော့အရှုံးကိုတို့ကအဲ့လိုမျိုးစစ်ပြီးတော့ရှုံးမာရဲလို့ပြောရတာမဟုတ်ဘူးဒီတိုင်းအလုတ်ကိုတို့ကပိတ်သွားတာတကယ်ရှုံးလားမရှုံးလားဆိုတဲ့ကိစ္စပေါ်မှာဟိုတက်တည်တက်ခါရမရနိုင်ဘူးနောက်တစ်ခုကကျတော့လေတို့ကစစ်လုပ်ငန်းရှင်တွေဘက်ကလည်းဆန္ဒပြတဲ့ကိစ္စကိုတို့ကလည်းရှောင်ရှားခြင်းမှာပေါ့ဗျာဒီဟာကိုအဲ့တော့တို့ဘက်ကတော့ဒီဆန္ဒပြမှုနေတဲ့ဧရိယာတွေပဲကိုသူတို့ရွှေ့ကြတာတွေလောက်ကြတာမျိုးတွေတွေ့ရတယ်ဆိုတော့အဲ့တော့ဒါပေမဲ့ရွှေ့တော့ကောင်းကောင်းရွှေ့မသွားဘူးပေါ့ဗျာဒီမှာတော့ဒီဆန္ဒပြလို့ရွှေ့ရပါတယ်ဆိုပြီးတော့နာမည်တက်သွားတာပေါ့နော
်ဒီလိုခဏခဏဆန္ဒပြနေဖို့မလိုတဲ့အခြေအနေမျိုးပေါ့နော်တည်ငြိမ်တဲ့လုတ်သားဈေးခွက်တစ်ခုဖြစ်လာဖို့ဘာတွေပြုပြင်ပြောင်းလဲဖို့ဘာတွေလုတ်ဖို့ကိုသူရိန်တို့အဆိုပြုချင်ပါလဲရှင
်အခြေအနေယူရမယ်ဗျဒီအလုံးသမားတမကတွေမှာလည်းဒီသူတို့ရဲ့အာကျွန်တော်ပညာပေးအစီအစဉ်တွေကဒီလိုမအောင်ဖွဲ့စည်းတွေရတယ်လုပ်နေရတယ်ရှိတယ်ဆိုတော့ဒါတွေကလည်းဒီရဲ့တက်ရောက်မှုတွေကတချင်မပေါ်နိုင်ဘူးလေအစိုးရဘက်ကတော့ဒီဥစ္စာကိုတော့ဥပဒေနဲ့ PPCC စီးကြပ်ဖို့လုပ်တာတာမျိုးတွေလည်းတွေ့ရတယ်ဆိုတော့တခြားဟိုတကူကတော့အဓိကတော့တော့လောကကပဲဗျအ
ခုဒီနိုင်ငံခြားရှင်းနှီးမြှုပ်နှံမှုနဲ့ဟိုစက်ယုံအလုပ်ယုံနေပို့ပြီးတော့တိုးလာလာတည်တာတဲ့အနေအထားရှိပါသလား
အခုလာတယ်တူတယ်တူတယ်တူတာတော့တိအသာယူတူတယ်အစိုးရဘက်ကလည်းသူတို့မှလည်း data တွေရှိမှာပါဗျာ data ရှိမှဆိုအထက်ပြီးတော့တူဖို့အတွက်ကိုနေရာတွေသူတို့ဖန်တီးနေတာတွေတွေ့ရတယ
်ဒီအလုတ်ကန်ရတဲ့အခြေအနေကရော
အထေရုပ်ကန်နာကတော့တူတက်တာမြန်တယ်ဆိုတော့အဲ့ကန်နာတကူမှကတော့ဟိုတူတက်မှုရှိတယ်ဒီလူသမားတွေဘက်ကလည်းဒီလုပ်ငန်းဘုတ်မှာရွေးချယ်လာကြတယ်ပေါ့နော်ဒီလုပ်ငန်းရှင်တွေဘက်ကလည်းသူတို့ဒီကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုအထေရုပ်ကန်နာကိုပဲပြောတာနော်လူသမားကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုပဲပို့ပြီးတော့အားစိတ်လာကြရတာမျိုးတွေတွေ့ရတယ
်။ခိုင်မာတဲ့ကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေများသလားဒါမှမဟုတ်ဟိုအသေးစားအလက်စားတပိုင်းတနိုင်လုပ်ငန်းတွေကများပါသလားရှင
်။အသေးစားတွေကများတယ်အကြီးစားတွေကနည်းတယ်။ပြီးတော့လည်းဆန္ဒပြတဲ့ကိစ္စတွေမှာလည်းအဲ့အသေးစားတွေမှာပဲအသေးစားအလက်စားတွေမှာပဲဖြစ်ကြတာ။ဒီလုပ်အဲ့ကုမ္ပဏီအကြီးတွေမှာကြတော့သူတို့ management ကသူတို့ invest ကောင်းအောင်လုပ်ထားတယ်ဗျာ။နားနဲ့တကြွတဲ့လူတွေပဲသူတို့ကခန့်ထားကြတာဆိုတော့ပြဿနာနေတဲ့သဘောပဲဗျာဇနပြတဲ့အဆင့်ထိမရောက်ကြဘူးပေါ့
ဒီစိတ်ယုံတစ်ခုမှာဒီ gate တကားဝမှာဝင်သွားတဲ့လူတွေနဲ့ထွက်ဒီအပြင်မှာရှိတဲ့လူတွေနဲ့ဟိုပစ္စည်းတွေနဲ့ပေါက်ကြခတ်ကြပေါ့နော်ဟိုရုံးရင်းဆန်ကဖြစ်တဲ့ဟာမျိုးတစ်ခုတွေ့ပါတယ်ဒီအလုတ်သမားတွေကြားမှာရောအဲ့လိုပြဿနာတွေကတကယ်ပဲရှိနေပါသလားရှင
်ဟုတ်တယ်ဗျာအဲ့ဒါတော့ရှိတယ်ဗျာအဲ့ဒီကိစ္စကတော့ကျွန်တော်တို့လည်းအခုကတော့အခုထိကတော့အိတ်ပြင်းပြင်းထန်ထန်အဲ့ဒီဓာမျိုးဒီဖြစ်တာမျိုးတော့မဟုတ်သေးဘူးပေါ့နော်ဒီတိုင်းမဲ့ဆက်သွားရတယ်ဆိုလို့ရှိရင်တော့ဒီလူသမားအချင်းချင်းကြားထဲမှာပဲဒီအဲ့ဒီအကြောင်းညာနဲ့ပတ်သက်ပြီးတော့အကြီးကြီးပြဿနာမျိုးတွေရှိလာနိုင်တယ်ပေါ့နော်ဟိုကျွန်တော်တို့ဒီလူသမားတွေကူညီပေးနေတဲ့အဖွဲ့တွေရတယ်အဲ့လိုမျိုးမဖြစ်အောင်အတက်တွေဆိုတော့နီးလန်းနေရှောင်ရှားတယ်ဗျလုပ်ငန်းရှင်တွေဘက်ကအကြံပြုချင်တာကတော့အဲ့လိုအခြေအနေမျိုးမှာဖြေရှင်းတဲ့အခါမှာလူသမားတွေနီးလန်းအဖြေကိုကျွန်တော်ကရှာတဲ့ဥစ္စာမျိုးပဲဖြစ်စီပြီးတော့ဒေါသကိုဆွပေးတယ်ဆိုတော့နီလန်းမျိုးတွေကျွန်တော်မတုံးသိချင်ဘူးဆိုတော့အကြံပြုချင်တာပါသူတို့
မ တင်ရထားရဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့မှနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ခုဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကြောင့်စပိန်နိုင်ငံမှာဒီကနေ့စတင်တဲ့ကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကိုဖျက်ခဲ့ပါတယ်။နောက်ဆုံးတော့နည်းပညာတွေပစ္စည်းအသစ်ဆန်တွေပွဲထုတ်ပြသလို့ရှိတဲ့ကုန်စည်ပြပွဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကြောင့်ဒီနှစ်မပါတော့ဘူးလို့ကမ္ဘာထိပ်တန်းနည်းပညာလုပ်ငန်းကြီးတချို့ကကြေညာခဲ့ပြီးတဲ့နောက်အခုလိုပွဲဖြက်လိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းပေါ်မှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။မဆုမြတ်မောကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ပြည်နိုင်ငံကစားတဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်တဲ့ကရက်ဟာဒီပညာလုပ်ငန်းအပေါ်မှာပါထိခိုက်နေပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးဒီနှစ်မကျင်းပဖြစ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါတယ်။နိုင်ငံပေါင်း200ကျော်ကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းဆိုင်ရာတာဝန်ရှိသူ300ကျော်တက်ရောက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖြတ်တယ်လို့မကြေညာခင်တည်းက Intel, Amazon, Facebook, Ericsson, Sony, LG, Vivo စတဲ့ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကဒီနှစ်ပြပွဲမှာမပါဝင်တော့ဘူးလို့အရင်ကြေညာခဲ့ကြတာပါ။ Telenor, Huawei, ZTE တို့လိုလုပ်ငန်းတွေကလည်းပြပွဲမှာလှုပ်ဖို့စီစဉ်ထားတဲ့မူလအစီအစဉ်တချို့ကိုရှော့ချခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကျန်းမာရေးစိုးရိမ်မှုကြောင့်နိုင်ငံကာကုမ္ပဏီပေါင်း40ကျော်က MWC 2020ပြပွဲကနေနှုတ်ထွက်ခဲ့ကြပြီးတဲ့နောက် February 24ရက်နေ့ကနေ28ရက်နေ့အထိ၄ရက်ကျင်းပမဲ့ကုန်စည်ပြပွဲကြီးကိုဒီနှစ်ဖျက်တယ်လို့ပွဲစီစဉ်တဲ့ GSM Association GSM ရဲ့ညွှန်ကြားရေးမှူးချုပ် Matt Granier ကအတည်ပြုကြေညာခဲ့ပါတယ်။
This has been a lengthy discussion within GSMA, and we have been forced to take this very hard decision.
GSMA ဖွဲ့စည်းအတွင်းအခြေအနေဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ MWC 2020ကုန်စည်ပြပွဲကြီးကိုဖျက်ဖို့အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတာဖြစ်တယ်လို့ကြေညာသွားတာဖြစ်ပါတယ်။ GSMA ဖွဲ့စည်းဆိုတာကတော့ဒီကမ္ဘာလုံးကဆက်သွယ်ရေးလုပ်ငန်းပေါင်း950ကျော်ကုမ္ပဏီပေါင်း400ကျော်ကိုကိုစားပြုတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်အထိကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် GSMA အဖွဲ့ကြီးကပြင်ဆင်ခဲ့ကြတာပါ။ Mobile World Congress ကုန်စည်ပြပွဲလာသူတယောက်နဲ့တယောက်တောင်လက်ဆွဲနှုတ်မဆက်ကြပါနဲ့လို့အကြံပြုခဲ့တဲ့အထိဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ကလာမဲ့သူတယောက်ကိုမှပွဲမှာပါဝင်ခွင့်မပြုသလိုတရုတ်နိုင်ငံတခြားဒေသတွေကလာမဲ့သူတွေဆိုရင်လည်းဒီပွဲကိုမလာခင်တရုတ်နိုင်ငံအပြင်မှာ14ရက်ရောက်နေသူတွေဖြစ်ရမယ်လို့ကြေညာချက်ထုတ်ခဲ့ပါသေးတယ်။ခုလောက်အထိပြင်ဆင်ခဲ့ပြီးတော့မှနောက်ဆုံးပွဲဖြတ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဈေးကွက်တင်ဖို့ရှိတဲ့စမတ်ဖုန်းအသစ်တွေကျိုးမဲ့ပစ္စည်းအသစ်အဆန်းတွေကိုပွဲထုတ်မိတ်ဆက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်လိုက်တဲ့အတွက် Smartphone ကုမ္ပဏီတွေထိခိုက်နိုင်တယ်လို့ဤပညာကျွမ်းကျင်သူ Nicol Scott ကသုံးသပ်ပါတယ်။နိုင်ငံပေါင်း200ကျော်ကပါဝင်ဖို့စီစဉ်ထားတဲ့ပွဲမှို့စီးပွားရေးအပေါ်တက်ရောက်မှုကတိုင်းတာလို့တော့မရနိုင်ပါဘူးတဲ့
။ Huawei, Oppo, Xiaomi, all of these companies are not going to be launching their phones. They're going to have to come up with
Huawei, Oppo, Xiaomi စတဲ့ဖုန်းကုမ္ပဏီတွေအနေနဲ့သူတို့ဖုန်းအစ်စ်တွေမိတ်ဆက်ကြတော့မှာမဟုတ်ပါဘူး။တခြားနီလန်းတွေနဲ့ဖုန်းအစ်စ်တွေကိုပွဲထုတ်ဖို့စဉ်းစားတော့မှာပါ။ Oppo ဆိုရင်ဥရောပဈေးကွက်မှာပထမဆုံးမိတ်ဆက်ဖို့အကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်။ပြပွဲကိုနှစ်စဉ်လူပေါင်းသသိန်းကျော်လာကြတဲ့အထက်မှာတရုတ်နိုင်ငံကလာကြသူတွေကလည်း 9,000-6,000 လောက်ရှိပါတယ်။ MWC ကုန်စည်ပြပွဲကြီးကိုဒီနှစ်မကျင်းပဖြစ်တဲ့အတွက်ကမ္ဘာစမတ်ဖုန်းဈေးကွက်အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အကြီးအကျယ်ထိခိုက်နိုင်တာကမြန်နှုံးမြင့် 5G အင်တာနက်ကွန်ရက်ဖြန့်တဲ့ကဏ္ဍဖြစ်တယ်လို့ဤပညာလေးလာသူတော်တော်များများကသုံးသပ်နေကြပါတယ်။အမေရိက၊ဥရောပနဲ့အာရှနိုင်ငံတော်တော်များများမှဒီနှစ်ထဲ 5G ကွန်ရက်ဖြန့်တဲ့အပိုင်းကိုကြဲကြဲပြန့်ပြန့်လှုပ်လာကြဖို့စီစဉ်ထားတဲ့အတွက်ဒီလုပ်ငန်းပိုင်းမှာထိခိုက်လိမ့်မယ်လို့ Future Source Consulting အကြံပေးလုပ်ငန်းကကျွမ်းကျင်သူ Steven Myers ကခုလိုရှင်းပြပါတယ်။
The impact will be sorely felt, and I think this year was going to be particularly crucial because this was really, you know, 5G has been a buzzword for the last few years, but this year we've actually started seeing real applications.
တရုတ်မှုတွေကိုတည်ရသမြင်လာမှာဖြစ်ပါတယ်။ဒီနှစ်က 5G အတွက်အထူးအရေးကြီးတဲ့နှစ်ဖြစ်တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက 5G လို့ပြောနေကြပေမဲ့ဒီနှစ်တည်းမှာ 5G နဲ့ပတ်သက်ပြီးတော့ application တွေရှိလာပါတယ်။ 5G ကွန်ရက်ဖြတ်မှုတွေစလုပ်လာကြပါတယ်။5G smartphone တွေကိုလည်းခိုင်လာနိုင်ကြတယ်ဆိုတော့ 5G အောင်ပွဲခံမဲ့ပွဲကြီးဖြစ်ပါတယ်။
အခုတော့ဒီ 5G smartphone တွေနည်းပညာတွေ 5G ခွင့်ရက်ကနေရမယ့်အကျိုးရှိမှုတွေကိုအကြီးအကျယ်ပြသမေးဆက်ခွင့်ရမယ့်ပွဲမရှိတော့တဲ့အတွက် smartphone လုပ်ငန်းကြီးတွေမကောက်ပါဘူးဆက်ဆက်နေတဲ့လုပ်ငန်းတွေအားလုံးအတွက်ပါတိတိကျကျထိခိုက်မယ်လို့ထင်ပါတယ
် Oppo Vivo Xiaomi နဲ့ Huawei ကုမ္ပဏီတွေဆိုရင် 5G smartphone တွေကိုဒီနှစ်ထဲမှာအများကြီးရောင်းရလိမ့်မယ်လို့မှန်းထားကြတာဖြစ်ပါတယ် 5G internet ကွန်ရက်အခြေခံနဲ့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေကလည်းဒီနှစ်ကျမှအပြည့်အဝစတင်ကြမှာမို့ဘလို့ဝန်ဆောင်မှုမျိုးတွေရှိလာမလဲဆိုတာကို MWC ကုန်စည်ပြပွဲကြီးမှာမိတ်ဆက်ဖို့ပြင်ဆင်ထားကြတာပါဒါကြောင့်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့လည်းမိတ်ဆက်မဲ့ဆင်မြင့်ပျောက်သွားတဲ့အတွက်ထိခိုက်မယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်ဘာစီလိုနာမြို့မှာနှစ်ဆင်ကျင်းပတဲ့ကမ္ဘာအကြီးဆုံးကြိုးမဲ့ဆက်သွယ်ရေးဆိုင်ရာကုန်စည်ပြပွဲကြီးကနည်းပညာလုပ်ငန်းတွေတင်အကျိုးရှိစေတာမဟုတ်ပါဘူးဒီကုန်စည်ပြပွဲကြီးကြောင့်ဘာစီလိုနာမြို့ရဲ့စီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကဆိုရင်ဒီကုန်စည်ပြပွဲကြီးကိုအမိပြုပြီးတော့ဟိုတယ်လုပ်ငန်း၊စားတောက်ဆိုင်လုပ်ငန်း၊အငှားရည်လုပ်ငန်းအပါအဝင်မြို့ရဲ့စီးပွားရေးဝင်ငွေဒေါ်လာတန်း900ကျော်တိုးတယ်လို့ GSM အဖွဲ့အစည်းကခန့်မှန်းပါတယ်။ကုန်စည်ပြပွဲမှာပါဝင်တဲ့ကုမ္ပဏီတွေကလည်းသူတို့ဈေးကွက်တင်မဲ့ပစ္စည်းတွေလူစိတ်ဝင်စားမှုများအောင်ဝယ်သူတွေများနိုင်သမျှများအောင်ဒေါ်လာတန်းချီပြီးတော့ပွဲထုတ်ကြော်ညာကြတာဖြစ်ပါတယ်။အခုပွဲကိုစီစဉ်သူတွေဘက်ကဖြတ်လိုက်တဲ့အတွက်ကြိုတင်ပြင်ဆင်ထားပြီးသားစရိတ်တွေကို GSM အဖွဲ့ကြီးကအယောပေးမှလားကုမ္ပဏီတွေဘက်ကအကုန်ချခံရမှလားဆိုတာကမရှင်းသေးပါဘူးသူတို့ဘက်ကထိန်းချုပ်လို့မရနိုင်တဲ့အခြေအနေကြောင့်ပွဲဖြတ်ခဲ့ရတယ်လို့ GSM အဖွဲ့ကကြေညာထားတာကြောင့်ရော်ကြီးပေးမဲ့ပုံမရဘူးလို့သတင်းတော်တော်များများမှဖော်ပြနေကြပါတယ်ဒေတာကတော့စမတ်ဖုန်းကုမ္ပဏီတွေ၊ electronic ပစ္စည်းကုမ္ပဏီတွေကသူတို့ရဲ့ပစ္စည်းအသစ်အစမ်းတွေမိတ်ဆက်ပွဲထုတ်ကြလိမ့်ရှိတဲ့ MWC ကုန်စည်ပြပွဲကြီးဒီနှစ်မရှိတော့တဲ့အတွက်ဘယ်လိုပစ္စည်းသစ်တွေထွက်လာဖို့ရှိသလဲ၊ဈေးကွက်တင်မှလဲဆိုတာကိုလောလောဆယ်သိရအောင်မှမဟုတ်ပါဘူးရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေကြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့မအေးတန်တာကြောစီစဉ်တင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းတွေကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုသက်သက်ရောင်သတင်းလာမှာတော့ Walt Disney ကုမ္ပဏီကထုတ်လုပ်တဲ့ရုပ်ရှင်ကားတကားတွေကဇက်ကောင်လေးရဲ့အရုပ်တွေကိုမကြခင်တရိတ်တရဲ့တောင်းဆိုမှုကြောင့်ရောင်းချပေးရမယ်လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် Walt Disney ကုမ္ပဏီကထုတ်လုပ်ရိုက်ကူးပြီးတော့သူတို့ရဲ့ Disney Plus ကနေပြသတဲ့ The Mandalorian ရုပ်တံဇလံတွေတွေကဘေဘီယူတာအယုတ်ကလေးကိုမလကစပြီးရောင်းချပေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲကြေညာသွားပါရဲ့2019 Christmas အထူးဈေးရောင်းကာလအတွင်းမှာလူကြိုက်များခဲ့တဲ့အယုတ်ကလေးဖြစ်ပါရဲ့အဲ့ဒီဇက်ကောင်လေးကိုတခြားကလေးလေးလို့နာမည်ပေးထားပေမဲ့လေရုပ်ချင်းကြီးရုပ်ရှင်ကြီးပရိသတ်ကတော့သူ့ကိုဘေဘီယူတာလို့ချက်စနုပ်ခေါ်ကြတာဖြစ်ပါရဲ့Disney Plus online ရုပ်တံကပြသတဲ့ Star Wars ကျေတာရစစ်ပွဲရုပ်တံဇလံတွေအတင်မှာသူကအကြီးကဇက်ကောင်တနေရာကပါဝင်ရတာဖြစ်ပါတယ်။နိုဝင်ဘာမှာအဲဒီဇလံစပြကြတဲ့ကအဲ့အယုတ်ကလေးတွေအမတ်တရားပစ္စည်းတွေဝယ်ခြင်းတို့သူ့ရဲ့ပရိသတ်တွေမျှော်နေကြတာပါ။ဒါပြင်ဒီ The Mandalorian ရုပ်ရှင်စကားမထွက်ခင်ကလည်းဇလံကိုအပြင်ကိုမပေါက်စေခြင်းတို့ဒီယုတ်လေးတွေကိုထုတ်လို့ဖို့မဖြစ်နိုင်ဘူးလို့ထုတ်လို့ရမှု Dave Filoni ကပြောပါရဲ့။နောက်တခြားဇာတ်ကားတွေဖြစ်တဲ့ Star Wars, The Clone Wars လိုမျိုးဇာတ်ကားတွေကအယုတ်တွေကိုလည်းမလမစပြီးတော့ရောင်းချပေးမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကအထူးသဖြင့်ဟာဒီယရွှင်စည်းတိုက်ကြွေးတဲ့လဝဲဝါဒီဝင်လူရှင်တော်တွေဟာအရင်တော့ကထက်ပိုပိုပြီးတော့နိုင်ငံရေးသိရောတဲ့ဟာသားတွေပြောလာကြတာတွေ့ရပါတယ်။လူလူကြားထဲမှာသဘောထားအမြင်မျိုးစုံကွဲနေတာနောက်ပြီးတော့ဝန်ကြီးချုပ် Narendra Modi ရဲ့ဟိန္ဒူမျိုးသားရေးအစိုးရကိုထောက်ခံသူတွေနဲ့မပြောစေချင်တဲ့စီးပွားရေးပြဿနာထောက်ပြမှုတွေဒီလိုဟာသားတွေပိုပြီးတော့ပြောလာကြတာတွေ့ရပါတယ်။သူတို့တွေကတယောက်ကတော့မွန်မိုင်းချေဆိုင်ဟာဒီယရွှင်စည်းတိုက်ကြွေးတဲ့ကနယ်ခါမှာဖြစ်ပါတယ်။သူကအိန္ဒိယကအခြေချရွှေပြောင်းနေထိုင်သူတွေအများကြီးရှိတဲ့စင်ကာပူမှာပြီးခဲ့တဲ့စနေကသွားပြီးရှိုးလုပ်ခဲ့တာပါ။သူ့မှာကအထူးကြလူမှုကွန်ရက်စာမျက်နှာမှာပရိသတ်တတန်းနီးပါးရှိပြီးတော့သူကလေးချောင်းလိုက်အများပြရဲ့ခွင့်မပြုခီးတဲ့ဆင်းမှာထည့်ထားခံရတာပါ။အင်ဂျင်ကနာမည်ကျော်ရုပ်တံသတင်းတောက်တူကိုသူကလေးရင်မပါသွားပြီးအရှက်ခွဲခဲ့လို့ဒါဟာအင်အားလုံးကျွန်းတုံးပြီးလူတိုးတယောက်ကိုနှောက်ရှက်တယ်ဆိုပြီးအများကသူ့ကိုမြင်ကြတာလည်းရှိပါရဲ့။သူ့ကိုဟိန္ဒူသဘောထားပြင်းထန်သူလက်ရဆောင်ဝါဒီတွေကမကြာခဏဆိုစလုံးတွေ့တဲ့ Facebook လူမှုကွန်ရက်တွေပေါ်မှာချိန်ချောက်လေးရှိပါတယ်။သ တို့ကိုတကယ်နိုင်ငံရေးသမားကြီးတွေတောင်မှထောက်ခံကြတာလည်းရှိပါတယ်ရှင်။အခုနှစ်အော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိတဲ့ရုပ်ရှင်ဇာတ်ကားကတော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်တဲ့မီရှဲအိုဘားမားတို့ရဲ့ရုပ်ရှင်ထုတ်လုပ်ရေးကနေပြီးတော့ရိုက်ကူးထုတ်လုပ်တာဖြစ်ပါတယ်။2008ခုနှစ်စီးပွားရေးစောက်ကအတွင်းမှာအိုဟိုင်းယိုပြည်နယ်ကမော်တော်ယာဉ်စက်ရုံတစ်ခုတရုတ်လုပ်ငန်းမှန်စက်ရုံတစ်ခုဖြစ်နေပြောင်းလဲသွားတာကိုရိုက်အင်တဲပြီးတော့ Netflix online ရုပ်သံလိုင်းကနေပြသခဲ့တဲ့ American Factory ဆိုတဲ့ရုပ်ရှင်ဖြစ်ပါတယ်2008ခုနှစ် American စောက်ကအတွင်းမှာအိုဟိုင်းယိုပြည်နယ်က General Motors GM စက်ရုံတရုံပိတ်သိမ်းလိုက်ရပြီးတော့အဲ့ကနေအလုပ်သမားတွေအလုပ်လက်မဲ့ဖြစ်သွားရပုံအဲ့ဒီ GM စက်ရုံကတရုတ်ပိုင်ကားမှန်စက်ရုံဖြစ်နေပြောင်းလဲသွားပြီးတဲ့နောက်အမေရိကန်အလုပ်သမားတွေကြုံရတဲ့အခြေအနေအမေရိကန်အလုပ်သမားတွေနဲ့တရုတ်အလုပ်သမားတွေကြားမှာမတူတဲ့ရင်ကျေးမှုလုပ်ငန်းခွင်သဘောတဘာဝတွေကိုဆန်းစစ်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ
် We hope someday to get this good
ဟာတုံးတော့ပြောင်းမ
ဒီရုပ်ရှင်ကအိုဟိုင်းယိုကနေတရုတ်ထီသွားပြီးရိုက်ထားတာပါ။အလုပ်သမားတွေဝစ်ဆောင်စင်တူဝစ်ဆင်ထားကြတာနောက်ပြီးတော့အလုပ်ဝင်ထွက်မှာအချိန်ပြေးတာသူတို့မိသားစုဘဝတွေပို့ပြီးကောင်းအောင်ကြိုးစားကြတာဒါတွေကတော့ဘယ်မှမဆိုရှိတာပါပဲလို့ဒါရိုက်တာရစ်ချတ်ကစုလက်ခံရယူတော့ပြောသွားခဲ့ပါတယ်။အလုပ်သမားတွေဟာပို့ပြီးတော့အလုပ်လုပ်လာကြရပါတယ်။ကမ္ဘာအလုပ်သမားတွေညီညွတ်ကြရင်ပို့ပြီးကောင်းမွန်တဲ့အခြေအနေဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်ရဆိုပြီးတော့ကွန်မြူနတီကျင်ညာစာရင်းထဲမှာပါတဲ့မာ့ခ်ဝါရီတွေရဲ့ကြွေးကြော်တဲ့လေထည့်သွင်းပြီးတော့ရိုက်ပြထားပါရဲ့အခုလိုမျိုး Netflix ရုပ်တံလိုင်းနဲ့ Obama ဇနီးမောင်နှံတို့ပေါင်းပြီးတော့ရုပ်ရှင်ထုတ်လို့ရေးလောက်လာတာကတော့ American သမ္မတဟောင်းတွေရဲ့တမိုင်းမှာဒါပထမဦးဆုံးအကြိမ်ဖြစ်ပါလိမ့်ရှင်ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးစနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့တက်တက်ရောင်သတင်းလာကိုနားဆင်ကြကြရတာပါရှင်။ VOA ရဲ့တင်းနယ်လာနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မတက်ကန်အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းလိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အမေရိကန်နဲ့အိန္ဒိယနိုင်ငံကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမာဒါဘက်မြို့ကအာကစားကွင်းကြီးမှာပိတ်သက်တသိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့ပြောကြားသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်231ယောက်တိုးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်းဟာ833ယောက်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူဟာလည်း9ဦးရှိသွားပါပြီ။တရုတ်နိုင်ငံမှာတော့အခုတနင်္လာနေ့မှာရောဂါပိုးကူးစက်ခံရသူစုစုပေါင်း 9,000 ရှိပါတယ်။သေဆုံးတဲ့အရေအတွက်ဟာဆိုရင်လည်းစုစုပေါင်း 2,592 ယောက်ရှိသွားပါပြီ။တရုတ်နိုင်ငံပြင်ပမှာတော့ပိုးကူးစက်ခံရသူ 2,000 ကျော်ရှိနေပြီးတော့သေဆုံးသူအရေအတွက်ဟာလည်း 20 ကျော်ရှိပါတယ်။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ12ယောက်ရှိတယ်လို့အစိုးရပိုင်ရုပ်သံကကြေညာပါတယ်။အီရန်ကနေပြီးတော့အာဖဂန်နစ္စတန်နိုင်ငံကိုမကြာခင်လုံးကပြန်လာတဲ့သူတယောက်စီမှာကိုရိုနာပိုးကူးနရတွေ့တဲ့အတွက်နိုင်ငံအနောက်ပိုင်းကစစ်ရုံတစ်ခုမှတီးကြခွဲကူတာပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကမျှော်လင့်မထားတဲ့ရာထူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘရင်ကလက်ခံပေမဲ့ဝန်ကြီးချုပ်တင်မခန့်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံရေးကောင်းဆောင်အန်ဝါအီဘရာဟင်ကိုဘေးဖယ်ပြီးတော့ညမောင်းအစိုးရတက်ဖွဲ့နိုင်ဖို့ဝန်ကြီးချုပ်ရဲ့ဘာသာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနစ်တနင်္ဂနွေရုံးပိတ်ရက်ဆွေးနွေးခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်မဟာဒီယာဒီကနေ့နှုတ်ထွက်စာတင်တာဖြစ်ပါတယ်ရှင်။
တင်းကနေညပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဗစ်ကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချင်းပြပေးခြင်းလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.